ရုရှားသမ္မတဗလာဒီမီယာပူတင်ဟာမြောက်ကိုရီးယားနိုင်ငံကိုခုဗိုလ်တုံးနေ့မနေ့ဆော်ပိုင်းဆက်ရောက်ခဲ့ပြီးတော့ခီးစဉ်အတွက်မှာတော့မြောက်ကိုရီးယားနဲ့ရုရှားနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတိုးမြင့်နိုင်မဲ့သဘောတူညီချက်တက်ကိုလက်မှတ်ထိုးကြမယ်လို့မျှော်လင့်ရပါတယ်။အခုဒီခီးစဉ်ဟာရုရှားသမ္မတတူအနေနဲ့မြောက်ကိုရီးယားနိုင်ငံကို24နှစ်အတွင်းပထမဆုံးကျင်းသွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုရုရှားသမ္မတရောက်ရှိလာချိန်မှာတော့ပျုံယမ်းမြို့ရဲ့အဓိကလမ်းမကြီးတော်များမှာရုရှားသမ္မတပူတင်နဲ့ရုရှားနိုင်ငံအလံတွေကိုစီတန်းဆိုက်ထူထားတယ်လို့ရုရှားသတင်းမီဒီယာတွေမှာဖော်ပြပါရတယ်။နှစ်ရက်ကြာမဲ့အခုဒီခီးစဉ်တွင်မှာတော့မြောက်ကိုရီးယားနဲ့ရုရှားကြားမှာအလုံးစုံမဟာဗျူဟာပူးပေါင်းဆောင်ရွက်မှုသဘောတူညီချက်တရက်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုံနဲ့လက်မှတ်ထိုးဖို့ရုရှားသမ္မတပူတင်ကဆုံးဖြတ်ထားတယ်လို့ Tax ရုရှားသတင်းဌာနကပြောပါရတယ်။ဒီသဘောတူညီချက်ထဲမှာဘယ်အကြောင်းအရာတွေပါလဲဆိုတာအသေးစိတ်အဲ့ဒီသတင်းမှာမဖော်ပြပေမဲ့ကာကွယ်ရေးဆိုင်ရာကိစ္စရပ်တွေပါဝင်နိုင်ခြေရှိတယ်လို့ပူတင်ရဲ့နိုင်ငံခြားရေးငွေကလက်ထောက်တူကိုကူကားပြီးတော့ဆော်ပိုင်းသတင်းတွေမှာဖော်ပြထားပါတယ်ခင်ဗျ။